္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 18 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမြတ်ပါပါရှင် American သမ္မတကိုတရားစွဲနိုင်ရေးစုံစမ်းမှုတွေမှာလွှတ်တော်အမတ်တွေရဲ့အမေးကိုစာရေးသားဖြေဆိုဖို့အသင့်မဲ့လို့အတွင်းသတင်းပေးတိုင်ကြားခဲ့သူကပြောကြားလိုက်ပါတယ်အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တပ်ရုံးစီးနင်းသိမ်းပိုက်မှုအနှစ်40ပြည့်တဲ့နေ့မှာအရေးအမေရိကန်တပ်ရုံးဟောင်းရှိခဲ့တဲ့နေရာမှာသဘောထားတင်းမာသူတွေလူလူစုဝေးဝဲလုခဲ့ကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင
်ဒီကနေ့ညနေခင်းဆက်ပြီးနှาศင်ကြရမယ့်သတင်းလွှာလေးတွေမှာတော့အေးအေးရခိုင်လက်နက်ကင်ဖွဲ့ကမနေ့ကဖမ်းသွားသူ10ဦးနဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ကလွှဲရင်ကြံသူတွေကိုပြန်လွှတ်ပေးလိုက်ပြီလို့အေးအေးပြောခွင့်ရကပြောပါတယ်
ကျွန်တော်ရေးရအောင်တခုချစ်တယ်လို့ရှိရင်ဒါမကောင်းဘူးဆိုပြီးတော့ကျွန်တော်ဒီနေ့မှမှာပဲအင်ဂျင်နီယာဘက်ကရောနောက်ပြီးစကြပြန်လောက်ရောပြီးလို့ရှိရင်ဆက်ပြီးမောင်းတဲ့ဒီလိုပေါ့နောက်ပြီးကိုရောက်
အိန္ဒိယနိုင်ငံသားတူအမောဖောက်တည်ဆုံသွားခဲ့တဲ့အတွက်တော့စိတ်မကောင်းတဲ့အကြောင်းအေးအေးကပြောတာနဲ့အတူနားဆင်ရမှာပါကြောက်မဲမျိုးမှာတော့စားသောက်ဆိုင်တဲ့တနတ်သမားတွေဝင်ရောက်ပြစ်ခတ်ခဲ့လို့ Minding အုတ်ချုပ်ရေးမှုအပါဝင်လူ3ယောက်တည်ဆုံသွားပါတယ်အမေရိကန်သမ္မတကိုအရေးယူရေးစုံစမ်းစစ်ဆေးမှုတွေတရားဝင်ဖြစ်ဖို့အောက်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပြီးဆိုတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဦးမှာပါရှင်အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လှမ်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတွေအနေနဲ့ Republican အမတ်တွေရဲ့အမေးကိုစာရေးသားဖြေဆိုဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်ထိတ်တဲ့ Republican အမတ် David Nunes မိတဲ့အမေးတွေကိုအတွင်းသတင်းပေးသူကကြမ်းကြင်ပြီးစာနဲ့ရေးသားဖြေကြမယ်လို့ရှေ့နေ Mark Zaid က Twitter ပေါ်မှာတနေ့ကနေ့တုန်းကပြောကြားခဲ့ပါတယ်။အတွင်းသတင်းပေးသူဘသူဘဝဖြစ်တယ်လဲဆိုတဲ့မေးခွန်းကိုတော့ဖြေကြားဖို့ညှင်းဆန်မယ်လို့လည်းရှေ့နေကပြောပါတယ်။အောက်လွှတ်တော်စီကံထိန်သိမ်းရေးကော်မတီ Republican အမတ် Jim Gordon ကတော့စာရေးသားဖြေဆိုမဲ့ကိစ္စကိုကန့်ကွက်ပါတယ်လူကိုယ်တိုင်ရှိနေတာမဟုတ်တဲ့အတွက်အပြန်အလှန်မေးခွန်းထုတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်သမ္မတ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုအတွင်းဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူတို့အပေါ်အခက်ခဲလိုက်စားမှုရှိမရှိစုံစမ်းပေးဖို့သမ္မတ Trump ကတိုက်တွန်းခဲ့ပါတယ်ဒီကိစ္စကိုအတွင်းသတင်းပေးသူကစိုးရိမ်ပြီးထောက်လိုက်ရေးစစ်ဆေးမှုချုပ်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်ဒီအကြောင်းတွေလူသိရှင်ကြားဖြစ်လာခဲ့ပြီးတဲ့နောက်သမ္မတဟာသူ့ရဲ့အခွင့်အာဏာသုံးပြီးနိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းနေကြတာဖြစ်ပါတယ်။အဲ့ဒီသတင်းပေးတိုင်ကြားသူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ဖို့သမ္မတထရမ့်ကတနင်္ဂနွေနေ့တုန်းကထပ်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်မှာအာဏာအလွဲသုံးစားလုပ်တာအများပြည်သူလုံခြုံရေးထိခိုက်စေတဲ့လုပ်ရက်တွေကိုအစိုးရတာဝန်ရှိသူတွေလုပ်တာကိုတိုင်ကြားတဲ့သူကိုဥပဒေအရအကာအကွယ်ပေးထားပါတယ်။
ယူရိုနိုင်ငံမျိုးတော်ဘက်ဒက်မှာတော့အစိုးရကိုဆန့်ကျင်ဆန္ဒပြတဲ့သူတွေဟာလမ်းနေတဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးတော့ဒုတိယမြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကဘက်ဒက်မြို့ကပင်မလမ်းမကြီးတွေပေါ်မှာကွန်ကရစ်တုံးတွေချပြီးတားဆီးလောက်တာတွေမော်တော်ကားတာယာနဲ့တခြားသစ်သားနဲ့အပျက်စီးပိုင်းစားတွေကိုမီးရှို့ခဲ့တာတွေကြောင့်ဒီနေ့မနက်ပိုင်းကဘက်ဒက်မြို့မှာတော့ရင်သွားလာတွေပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ထဲချီပါဝင်သလိုဆရာဝန်နဲ့အင်ဂျင်နီယာရှေ့နေအဖွဲ့တွေကလည်းဒီဆန္ဒပြပွဲကိုပါဝင်ထောက်ခံခဲ့ကြပါတယ်။ပြီးခဲ့တဲ့လကဆန္ဒပြတဲ့သူတွေကိုအစိုးရကအကြီးကျယ်နှိမ်နှင်းခဲ့တဲ့အတွင်းလူပေါင်း156ဦးထက်မနည်းသေဆုံးသွားတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုတုံ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အီရန်နိုင်ငံမှာအခက်ခဲလိုက်စားမှုလှုပ်လှမ်းမဲ့ဖြစ်မှုတွေများလာနေတာနဲ့အများပြည်သူဝန်ဆောင်မှုပေးတဲ့နေရာတွေမှာအားနည်းတာတွေကြောင့်အီရန်နိုင်ငံသားတွေဟာဘက်ဒက်မြို့နဲ့နိုင်ငံတောင်ပိုင်းဒေသတွေမှာဆန္ဒပြနေကြတာပါ။ဆန္ဒပြတဲ့သူတွေဘက်ကတော့နိုင်ငံရေးအပြောင်းအလဲတွေလုပ်ဖို့တောင်းဆိုနေပါတယ်။ဒီဆန္ဒပြပွဲတွေဟာဝန်ကြီးချုပ်အဗ်ဒေါ်အဗ်ဒူမာဒီရဲ့ဆိုးရွားအတွက်တော့အကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မာဒီကတော့သူ့အနေနဲ့ယာရုကနေဆင်းပေးဖို့ညှင်းဆန်နေပေမဲ့သူ့ရဲ့ဆိုးရွားအဖွဲ့ကတော့အပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ကတိပြုထားပါတယ်ခင်ဗျာ
။အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တန်ရုံကိုအစွန်ရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနှင်းတိုက်ပိုက်ခဲ့တာအနှစ်40ပြည့်တဲ့ဒီကနေ့မှာအရင်အမေရိကန်တန်ရုံဟောင်းရှိခဲ့တဲ့နေရာမှာသဘောထားတင်းမာသူတွေလူလူစုဝေးပွဲလုပ်ခဲ့ကြပါတယ်။အမေရိကန်ကြဆုံးပါစေ၊အစ္စရေးတွေကြဆုံးပါစေလို့ကြွေးကြော်တဲ့စူဝေးပွဲမှာစစ်တပ်တမူကြီးဗိုလ်ချုပ်ကြီးအဗ်ဒူရာမန်မူဆာဗီကမိန့်ခွန်းပြောကြားခဲ့ပါတယ်။မြို့တော်ရဲကအဓိကရင်မြစ်မှာလည်းအမေရိကန်အလံကိုမီးရှို့ခဲ့ကြပါတယ်။1989ခုနှစ်တုန်းကအမေရိကန်တန်ယုံစီးနှင်းခံရမှုအတွင်း အမေရိကန်တစားကန်52ယောက်ကိုရပ်ပေါင်း400ကျော်ဖမ်းဆီးခဲ့ပါတယ်။အဲ့ဒီထဲကဆလို့အမေရိကန်နဲ့အီရန်ကြားတပ်တမဆက်ဆံရေးပြတ်တောက်ခဲ့တာဖြစ်ပါတယ်။1989ခုနှစ်ဖေဖော်ဝါရီလတုန်းကကင်ဆာရောဂါနဲ့နာမကျန်းဖြစ်နေတဲ့ရှားဘီယင်နိုင်ငံတွေကနေထွက်ခွာသွားခဲ့ပြီးတဲ့နောက်အီရန်မှာအစ္စလာမ်ရဲ့ဒေါ်လာရေးအတွက်လွမ်းပွင့်ခဲ့ပါတယ်။အဲ့ဒီချိန်တုန်းကအမေရိကန်သမ္မတဂျီမီကာတာကရှားဘီယင်ကိုနယူးယောက်မြို့မှာစိတ်ကူးတာခွင့်ပြုခဲ့ပြီးတဲ့နောက်1989ခုနှစ်နိုဝင်ဘာ4ရက်နေ့မှာတော့အစ္စလာမ်ဝါဒီကျောင်းသားတွေကအမေရိကန်တန်ရုံးတွေကိုဝင်ရောက်စီးနှင်သိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်ဖမ်းဆီးထားသူတချို့ကိုပြန်လွတ်ပေးခဲ့တယ်လို့တချို့လည်းလွတ်မြောက်ခဲ့ပေမဲ့တန်ရုံးအမှုရမ်းတွေအပါအဝင်အမေရိကန်52ယောက်ကတော့ရပ်ပေါင်း444ရက်တစားကန်အဖြစ်ဖမ်းဆီးခံခဲ့ရပါတယ်
။နိုင်ငံရေးကမ်းခြေ200ကျော်လောက်မှာရေနံနေအများပြားယူဖိတ်ခဲ့တဲ့အတွက်ဂရိနိုင်ငံအလံတက်ဆင်ထားတဲ့ရေနံနေသင်းမောကိုဘရာဇီးလ်အစိုးရကအပြစ်တင်လိုက်ပါတယ်။ဘရာဇီးလ်ရှေ့မြောက်ဘက်ကမ်းခြေတစ်လျှောက်ရေနံယူဖိတ်ထားတဲ့ရေနံအကွက်တွေရှိနေတာ3လလောက်ရှိနေပြီလည်းဖြစ်ပါတယ်။ဘရာဇီးလ်ရဲ့အထင်ကြီးအီတဖော်မှာကမ်းခြေဒီကီလိုမီတာ2000လောက်အထိကိုရေလူညဉ့်ညမ်းမှုတွေဖြစ်ခဲ့ရတဲ့အတွက်သင်းမောဝန်ထမ်းတွေအဖွဲ့တွေနဲ့စစ်နာဝန်ထမ်းတွေကမ်းခြေတစ်လျှောက်တန်တဲ့ချီတဲ့ရေနံတွေကိုလိုက်ပြီးတော့ရှင်းလင်းပေးနေရပါတယ်။ဂရီးနိုင်ငံအလန်တက်စင်ထားတဲ့ဘူဘိုလီနာဒီရေနံနဲ့တင်မော့ကဗင်နီဇွဲလားနိုင်ငံကရေနံတွေကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကတင်ဆောင်ပြီးမလေးရှားကိုခုံမောင်းလာတာလို့ဘရာဇီးလ်အာဏာပိုင်တွေကပြောပါတယ်။တင်မော့မှာတက်ဆင်ထားတဲ့ကင်မရာတွေနဲ့အာယုံခံကိရိယာတွေကရတဲ့အချက်အလက်တွေရတော့ဒီခီးစဉ်တွင်တင်မော့ကလည်းရေနံယူဖိတ်တာမရှိဘူးလို့အေတင်ချေဆိုင်ဒေါက်တာတန်ကတင်မော့ကုမ္ပဏီကပြောပါတယ်ခင်ဗျာ။
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဆီယံ10နိုင်ငံအပြင်ဒေတာရင်းမိတ်ဖက်6နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုဖြစ်တဲ့ ASEP ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးအတွက်သဘောတူညီမှုတွေကို2020ခုနှစ်မှာလက်မှတ်ထိုးနိုင်မယ်လို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်။တကယ်လို့သာလက်မှတ်ထိုးနိုင်မယ်ဆိုရင်ကမ္ဘာမှာအကြီးအကျယ်ဆုံးကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးဖြစ်လာမယ်လို့ဆိုပါတယ်။အာဆီယံ10နိုင်ငံအပြင်ဩစတြေးလျ၊နယူးဇီလန်၊တရုတ်၊အိန္ဒိယ၊ဂျပန်နဲ့တောင်ကိုရီးယားတို့ပါဝင်တဲ့ ASEP အဖွဲ့ကြီးအတွက်အိန္ဒိယနိုင်ငံဘက်ကလက်မခံနိုင်တဲ့အချက်တွေရှိနေသေးတာကြောင့်အခုတစ်ခေါက်လက်မှတ်မထိုးနိုင်တာလို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါဗျ။ဒါပေမဲ့ဒီဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးပေါ်ပေါက်လာဖို့လိုလားနေတဲ့တရုတ်နိုင်ငံကတော့အပြန်အလှန်သဘောတူညီချက်တွေအတွက်တကားဖွင့်ထားပြီးအိန္ဒိယမပါဘဲခြံနဲ့15နိုင်ငံနဲ့ရှေ့ဆက်သွားဖို့သဘောတူညီခဲ့ကြတယ်လို့ပြောပါဗျ။မူကြမ်းဆွေးနွေးမှုတွေအဆုံးသတ်နိုင်ပြီဖြစ်တယ်လို့လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာကိစ္စတွေလည်းအဆုံးသတ်ဆွေးနွေးနိုင်ခဲ့ပြီလို့တရုတ်ဒုနိုင်ငံကြားရေးဝန်ကြီးကပြောပါတယ်။အိန္ဒိယဘက်ကပါဝင်ဖို့အသင့်ဖြစ်တယ်ဆိုရင်ဘယ်အချိန်မဆိုကြိုးဆိုတယ်လို့လည်းသူကပြောပါတယ်။ကမ္ဘာလူဦးရေထက်ဝက်လောက်နဲ့ကမ္ဘာတဝန်းပြည်ရင်းအသက်တင်ထုတ်လုပ်မှုတန်ဖိုး3ပုံတစ်ပုံလောက်ရှိမယ်။ ASEP ဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးအတွက်ပနမသဘောတူညီမှုကိုအခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာကြီးညာနိုင်ဖို့အာဆီယံအဖွဲ့ကြီးကမျှော်လင့်ထားတာဖြစ်ပါတယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းလိုက်နာရမယ်စီးမြင်စီကန်လှုပ်ထုံးလုံနေမှုကြမ်းတွေကိုသဘောတူနိုင်ဖို့လဲအခုထိပ်သီးစီးပွဲအတွင်းခေါင်းဆောင်တွေဆွေးနွေးနေကြပါတယ
်တရုတ်သမ္မတရှီကျင်းဖြစ်တဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ကြားမှာနှီးလန်းမျိုးစုံနဲ့အပြန်အလှန်ဆက်သွယ်မှုတွေရှိနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းခေါင်းဆောင်တို့ဘယ်တော့တွေ့ဆုံသွားဖို့ရှိတယ်လဲဆိုတဲ့အပေါ်မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂန်ရွှန်းကအဲ့လိုပြောကြားခဲ့တာပါနိုင်ငံကြားအချိန်တော်ကြာဆောင်ဆိုင်နေတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးသွားနိုင်တယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့တောက်ချာနေ့ကအိုင်ဝါပီနယ်မှာပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုသမ္မတထရမ့်နဲ့သမ္မတရှီတို့အခုလအထွတ်မှာလက်မှတ်ရေးထိုးနိုင်မှုအတွက်နိုင်ငံဘက်ကဒီဆွေးနွေးညီနိုင်သူတွေဟာအပူတပြင်းကြိုးပမ်းနေကြတာပါ။အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေကိုတရုတ်ကဝယ်ယူဖို့ကိစ္စမှာအမေရိကန်ဘက်ကတောင်းဆိုတဲ့အချိန်ကာလနဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားသဘောတူညီမှုမရသေးဘဲဖြစ်နေတာပါ။ဒါပေမဲ့လာမယ့်ဒီဇင်ဘာ15ရက်နေ့မှာအမေရိကန်ဘက်ကတရုတ်နိုင်ငံထုတ်လုပ်တဲ့ laptop computer ကလေးကစားစရာအယုတ်တွေနဲ့တခြား electronic ပစ္စည်းတွေပေါ်မှာကုန်သွယ်ခွင့်တွေစတင်တိုးမြင့်ကောက်ခံသွားဖို့သတ်မှတ်ထားတာကြောင့်ဒီကုန်သွယ်ခွင့်တိုးမြင့်တာတွေမဖြစ်အောင်ကုန်သွယ်ရေးသဘောတူညီချက်ရဖို့ကိုလည်းနှစ်ဖက်လုံးကဆန္ဒရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလန်ဒန်မြို့ပြင်ကဆက်မှုနယ်မြေတစ်ခုမှာအေးအေးကန်းကုန်တင်ကားတဲ့သေဆုံးသူ39ယောက်နဲ့ဆက်ဆက်ပြီးတော့ ဗီယက်နမ်နိုင်ငံမှာမသိင်္ဂါသူ၈ယောက်ကိုဖမ်းဆီးခဲ့ပါတယ်။ Access နဲ့ Grace မြို့ကကုန်တင်ကားထဲမှအလောင်း၃၉လောင်းကိုအောက်တိုဘာ၂၃ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်မြောက်ပိုင်းအိုင်ယာလန်တွေကအမျိုးသား၂ယောက်ကိုလည်းလူ၃၉ယောက်ကိုတေဆေးမှုနဲ့တရားစွဲထားပါတယ်။အဲ့ဒီထဲကတယောက်ကကုန်တင်ကားမောင်းသူဖြစ်ပါတယ်။သေဆုံးသူတွေဟာတရုတ်လူမျိုးတွေဖြစ်မယ်လို့ယုံကြည်ကြောင်း Britain ရဲတွေအစောပိုင်းကပြောခဲ့ပေမဲ့နောက်ဆက်တွဲစုံစမ်းမှုတွေအရ၃၉ယောက်လုံးကဗီယက်နမ်နိုင်ငံကဖြစ်တယ်လို့သိခဲ့ရပါတယ်။ဖန်ထားသူ6ယောက်စီကတည်ရှိရတဲ့အချက်လက်တွေနဲ့ဗြိတိန်ကိုတရားမဝင်လှူမောင်းခိုးကူးနေတဲ့ဂိုင်းတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ငါအန်းခရိုင်ရဲချုပ်ရဲ့အပြောကိုအစိုးရပိုင်း VNA သတင်းမီဒီယာမှဒီကနေ့ဖော်ပြပါရတယ်။ဗြိတိန်မှာဗီယက်နမ်လူမျိုးတွေတည်ဆုံတဲ့အမှုကိုလူကုန်ကူးရေးမတော်တဆဖြစ်မှုအနေနဲ့ဗီယက်နမ်ရဲတပ်ဖွဲ့ကကင်တယ်နေတယ်လို့လည်းရဲချုပ်ရဲ့အပြောကိုသတင်းထဲမှာဖော်ပြထားပါရတယ်။တည်ဆုံသူအများဟာဗီယက်နမ်နိုင်ငံအလဲပိုင်းငါအန်းနဲ့ဟန်တင်ခရိုင်တွေကဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့တည်ဆုံးခဲ့သူဗီယက်နမ်လူမျိုး39ယောက်တွေအောက်မေ့ဆူတောင်းပွဲကိုလန်ဒန်အရှေ့ပိုင်းကကက်သလစ်ဘုရားရှိခိုးကျောင်းတစ်ခုမှာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ
်အိန္ဒိယနိုင်ငံမြို့တော်ညူဒယ်လီမှာတော့မိဂိုးမျိုးတွေဖုံလွှမ်းပြီးတော့လေတုညဉ္ဉန်းတာတွေအလွန်ဆိုးဝါးနေတာကြောင့်လေကြောင်းခီးစဉ်တွေနောင်လေးချမ်းသာမှုတွေဖြစ်ခဲ့သလိုကြောင်းတွေလည်းပိတ်လိုက်ရပါတယ်ညူဒယ်လီမြို့ကအိန္ဒိယကန်ဒီနိုင်ငံတကာလေသိမ်းမှာဆွင့်လဲမိဂိုးမျိုးတွေပိတ်နေတာကြောင့်လေရင်ပြေးလန်းကိုကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြတ်တာတွေရွှေဆိုင်တာတွေလေရင်ကွင်းပြောင်းဆင်းတာတွေအထိဖြစ်ခဲ့ပါတယ်ဒါ့အပြင်သမရနန်းတော်နဲ့စစ်အထိမ်းမှအဆောက်အုံတွေကိုလည်းမိဂိုးမျိုးတွေနဲ့ဒီပါလဲမိကုံမျိုးတွေဖုံးအုပ်နေပြီးတော့နေ့လယ်ပိုင်းမှာတော့မှဝေးဝေးလန်လန်ကိုတိတ်မမြင်ရပဲအနီးနားတစ်ဝိုက်လောက်ပဲမြင်ရတာဖြစ်ပါတယ်။အိန္ဒိယအနာပိုင်တွေကတော့ချောင်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့ပြီးခဲ့တဲ့ဘက်ကအမိန့်ထုတ်ပြန်ထားပါတယ်။ဒါပြင်မော်တော်ကားတွေကနေထွက်တဲ့မိကုံတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကို TSC အလဲကျနဲ့မောင်းနှင်ဖို့အနာပိုင်တွေဘက်ကကန့်သတ်ထားပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟွေတင်းကိုဖမ်းဆီးထားပြီးလူမျိုးရေးဘာသာရေးသွေးထိုးမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့အေးတာဝန်ရှိသူတွေကပြောပါတယ်။သူနဲ့အတူဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသားတဦးကတော့ဖမ်းဆီးပြီးမကြခင်မှာပဲအမောဖောက်တည်ဆုံသွားတယ်လို့လည်းသိရပါတယ်။ဖန်စီထားတဲ့ကြံသူအားလုံးကိုပြန်လွှတ်ပေးခဲ့ပြီလို့လည်းအေးပြောခွင့်ရက VOA ကိုပြောပါတယ်အခြေအနေအသေးစိတ်ကိုနိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နဲ့ပလတ်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေးတန်းပါဝင်အိန္ဒိယနိုင်ငံကုမ္ပဏီက9ဦးစကပြန်2ဦးနဲ့လေသမား2ဦးကိုမနေ့ကရခိုင်လက်နက်ကိုင်အေးဖွဲ့ကဖန်စီသွားရမှာဒီမနေ့မှာတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့အိန္ဒိယလုပ်ငန်းရှင်တို့တိတ်ဆုံသွားခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စောမင်းထွန်းကပြောပါတယ်
မနေ့ကအလဝကနေပြောကြတောက်တော်ကိုဖတ်လာတဲ့အဖွဲ့ဒီပေါ်အဲ့နာကအိန္ဒိယမြန်မာဒူရန်ဘူကာလန်ဖောက်လုပ်ရေးဖောင်ဒေးနေတဲ့ EPI ကုမ္ပဏီကအိန္ဒိယနိုင်ငံသားနဲ့ရောက် RPG ကုမ္ပဏီကအိန္ဒိယနိုင်ငံသား၃ယောက်ဆက်ကြံနေရောက်ဆက်လီမောင်သမားနဲ့ရောက်ထောက်ချင်းပြည်နယ်မှာအမျိုးသားလွတ်တော်ကိုရောက်ဆယ်ယောက်ကိုအလဝနဲ့စစ်တီကိုထွက်လာတဲ့ဒီပုံနဲ့ထွက်လာတာကိုဒီလက်နှစ်နာရီလောက်မှကျွန်တော်တောက်တော်ကိုရောက်ရှိခြင်းမရှိတဲ့အတွက်ကတ်ွယ်ပြီးပုံကန်းနေပုံကန်းတဲ့အခါမှာတော့သူတို့ရောက်ဆုံးကြောင်းသိရတယ်သူတို့ကတော့အဲ့ဒီမတတ်ပါပဲရောက်တန်းကြည့်ရမှာအေးအဖွဲကနေတော့ကြဖန်စီခေါ်ပေါင်းသွားတယ်ဆိုတာသိရတယ်အေးခုနှစ်ယောက်လောက်ကသနပ်ပေါင်းပြီးတကားတယ်လောင်းနေတဲ့အောက်ဖက်ကညာတစ်ယောက်ခေါ်သွားပြီးနောက်ဖက်ကိုခြေရင်းကြီးခေါ်သွားတယ်ပြောတယ်နှစ်နာရီခွဲလောက်ကြာတဲ့အချိန်မှာအိန္ဒိယနိုင်ငံသားတို့အမောပေါက်ပြီးပြီးတယ်ဒီကောင်ကတော့တော်မလို့တွတ်တော်ကိုယ်စားလှယ်တော့သူတို့ခေါ်ထားတယ်။ပြန်တဲ့လူတွေကိုပြန်လွတ်ပေးလိုက်ကြတယ်။ကြောက်တော်ကတော့မျက်ရှင်းသာရောက်တယ်လို့တော့သိရတယ်
။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေးတင်းပြန်လည်လွတ်မြောက်ရေးအတွက်တမတော်ကနေဆက်လက်လှုပ်ဆောင်နေတယ်လို့ဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကတော့လုံခြုံရေးရစစ်ဆေးမေးမြန်းတာဖြစ်ပြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေးတင်းကိုသာဆက်လက်ဖမ်းဆီးထားပြီးတော့ကြာရှိတဲ့သူတွေကိုဒီနေ့မနေ့မှပြန်လွတ်ပေးခဲ့တယ်လို့အေပြောခွေးရခိုင်ဒုက္ခကဆိုပါတယ်။
အမျိုးသားဒီအင်ဂျင်နီယာတွေနဲ့ပတ်သက်ပြီးတော့တော့ဘာမှတော့ဒီထူထူထူထူဟိုကိစ္စလည်းမရှိဘူးလို့ပြောပြရင်မရှိပါဘူးဆိုတော့ဒီလိုကျွန်တော်တို့ကောင်းမှမှာပဲဒီမနေ့ကညနေကလေးကဟိုပြန်ပြီးတော့ဒါပြပေးဖို့လုပ်တာဒါမှမဟုတ်ညဟိုမိုးရှုပ်သွားတဲ့အခါကျတော့လောက်ကြီးမှာဒီတကယ်ဒီဘာမှဖြစ်တာထောက်ထားတဲ့ဒီပုံမှန်တရားလေးတွေကိုတက်ချသွားမယ်လုံချုံရေးရဟိုတစ်ခုဖြစ်တယ်လို့ရှိရင်ဒါမကောင်းဘူးဆိုပြီးတော့ကျွန်တော်တို့ဒီမနေ့မှမှာပဲအင်ဂျင်နီယာတွေရောနောက်ပြီးစကပြန်ဟိုရောရောပြီးလို့ရှိရင်ဆက်ပြီးမောင်းတဲ့ဒီရောနောက်ပြီးကိုရောက်ရင်ကျွန်တော်တို့ပြန်ပြီးတော့ဆက်ပေးနေတာပေါ့နော်အဲ့ဒီအဲ့ဖိမကောင်းစရာတကူကတော့ဒီအိန္ဒိယနိုင်ငံသားဟိုငေါ့ထီးကဒီအသက်60ကျော်တနည်းရှိတဲ့သူကသူအမိုးဖောက်ပြီးတော့မှအဲ့မှာဆုံးသွားတာရှိတယ်ဗျ။ကျွန်တော်တို့ဆွေးနွေးတွေကတော့ကေတင်နိုင်ဖို့အတွက်အမိုးဖောက်ထားလိုက်တာပေါ့နော်။ဒါမှလည်းသူကအရှင်တွေအတွင်းမှာပဲဟိုဆုံးသွားတာ။ဟိုခွေးတင်းကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိန်းသိမ်းထားတယ်ဗျ။
ပလဝမ်မြို့နယ်မြူရန်လှုပ်တော်မှဥဝိတင်းကိုဆက်လက်ထိန်းသိမ်းရတဲ့အကြောင်းရင်းကိုတော့အေးပြောခွေရခိုင်တုခကအခုလိုဆက်ပြောပါတယ
်။ဥဝိတင်းဟာပလဝမ်မြို့နယ်ထဲမှာအဓိကဒီလူကြီးအများဆုံးဖြစ်တဲ့ဒီသခိုင်နဲ့ဒီခမည်းလူမျိုးတွေကြားမှာပေါ့နော်။ဟောဘာသာရေးလူမျိုးကြီးအမုန်းတရားတွေတွားလာအောင်ပြီးတော့မှဒီခမည်းလူမျိုးတွေကိုတိုးတိုးဆုံးဆိုပြီးတော့မှဟိုလောက်နေတာရှိတယ်။ဥဝိတင်းဟာဒီဓမ္မစစ်တမ်းနဲ့ဟိုပူးပေါင်းပြီးတော့နော်ခမည်းလူမျိုးတွေရှေ့ကိုနော်အေးရဲ့တင်းတွေကိုအစဉ်ရောင်းဖို့အတွက်ဒါဇာဝံပေးပြီးတော့လုပ်နေတာရှိတယ်။ဘယ်လိုဟာဒီလုံလုံလေးရပ်ဆက်ပြီးတော့ဟိုဆေးဆေးသွားဖို့အတွက်တော့ရှိတယ်ဗျ။
မြန်မာဆိုရနဲ့အိန္ဒိယနိုင်ငံဆိုရတို့ပူးပေါင်းပြီးတော့ကလတန်စီမံကိန်းအတွက်လှုပ်ဆောင်ရမှာအိန္ဒိယမြန်မာမီဆူရန်ကားလမ်းဟာအရေးပါနေပါတယ်။အိန္ဒိယနိုင်ငံသားတွေဟာပလဝလမ်းကိုကြီးစုရာကနေဖန်ခံရတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ဝင်စီဗင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။ဒီကွန်မြူနတီကရန်ကုန်နေပြီးတော့စစ်တီတောက်တော့ပလဝတိုင်းအဲဒီပလဝကူလမ်းကိုတွားကြည့်ရတယ်။ကြည့်ပြီးလို့အစိုးရတွေပြီးလို့ပလဝကနေပြီးတော့ပြန်ပြီးတော့ကြောက်တော့စစ်တွေရန်ကုန်လမ်းတိုင်းပြန်မှာ။ပလဝနဲ့ကြောက်တော့ကျမှာဖန်ခါရတယ
်။ဒီပြည်စင်မှာအိန္ဒိယလူမျိုးတွေဖန်ခါရတာပြင်အသက်ဆုံးရှုံးမှုတွေပါဖြစ်ပွားခဲ့တာကြောင့်ဒေတာဖွံ့ဖြိုးရေးနဲ့နိုင်ငံရဲ့တာဝန်ရေးရာရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စော်မင်းထုံးကပြောပါရယ်
။ဒီရင်းပြန်ပြီးလုပ်ငန်းတွေအဲဒီကူညီပေးလုပ်ငန်းတွေဖောင်းရနေတဲ့ဟာဒီမှာတော့ထိခိုက်စေတာပေါ့။နောက်တစ်ခါတော့ဒီလိုနိုင်ငံပေါ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လာပြီလေ။ဒီလိုနိုင်ငံသားတယောက်အသက်ဆုံးရှုံးရတယ်ဆိုတော့ဟိုဘက်ကလည်းဒီလိုရတတ်ကြတယ်။ဒါကျွန်တော်စီကိုဖောင်းကမ်းမင်းများမျိုးတော့လုပ်ပါပဲ။
ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားရဲ့ဌာနရဲ့သဘောထားကိုသိရှိနိုင်ဖို့ VOA ကဆက်တွယ်ခဲ့ပေမဲ့အခုချိန်ထိအကြောင်းပြန်လာခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့မတ်လ16ရက်နေ့တုန်းကကလတန်မြှိကူးသရားတွေအသုံးပြုဖို့ရန်ကုန်ကနေတင်ပေါ်နဲ့တင်ဆောင်လာတဲ့သရားတန်ပေါင်းချိန်300နီးပါးကို AA ဖွဲ့ကနေမိရှုပ်ဖျက်ဆီးခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့အကြားစစ်ရေးတင်းမာနေစေအခြေအနေရှိနေပါတယ်။ဒီလိုစီးရေးပဋိပက္ခဖြစ်စဉ်တွင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ဒေသခံတွေပါဝင်ခရီးသွားတွေအတွက်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုရှမ်းပြည်နယ်မြောက်ပိုင်းကစားတောက်ဆိုင်အတွင်းမှာပြစ်ခတ်မှုအကြောင်းပြောပြပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ကစားတောက်ဆိုင်မှာတပ်နှက်သမား၄ယောက်ကဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်မိုင်းတင်အုပ်ချုပ်ရေးမှုအပါအဝင်လူ3ယောက်တေဆုံသွားပါတယ်။ကြောက်မဲမြို့နယ်ကပြည်သူတွေအနေနဲ့လုံခြုံမှုကင်းမဲ့နေပြီးစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်လာနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကသုံးသပ်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီပြစ်ခတ်မှုဟာကြောက်မဲမြို့နယ်ရက်ွက်ရှစ်မှာရှိတဲ့နန်းခုံစားတောက်ဆိုင်မှာတနင်္ဂနွေနေ့နေ့ကင်း2နာရီကျော်လောက်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီအခင်းဖြစ်ပွားမှုကိုကြောက်မဲမြို့ရဲစခန်းမှုကအခုလိုပြောပါတယ်။
ကျေးဇူးရတော့အုပ်ချုပ်ရေးမှူးနဲ့အဖွဲ့မင်္ဂလာဆောင်နေအမြင်ဟိုပါတို့တို့ပြန်ဝင်တော့လာနောက်တော့ကြတော့အုပ်ချုပ်ရေးမှူးတို့ပြစ်သွားတဲ့လူကသူ၄ဦးကဝင်လာတာပေါ့အဲဝင်လာပြီးတော့ခဏပဲရှိသေးတယ်သူတို့အဲ့မှာပြစ်သွားတာ၃ယောက်တယ်အဲလောလောဆယ်တော့တကယ်ဆုံးမ်းသေးပါခင်ဗျအမှုဖွဲ့ရေးယူတာတော့၃ရက်နဲ့ကျွန်တော်ဖွင့်ထားပါတယ်ခင်ဗျ
ဒီပစ်ခတ်မှုမှာဆိုင်ကယ်နဲ့လူ၄ယောက်လာကြောင်းရဲတပ်ဖွဲ့ကပြောပေမဲ့လူ၂ယောက်ကလာရောက်ပစ်ခတ်သွားတယ်လို့ပြောဆိုတာတွေလည်းရှိပါတယ်။ဒီတပ်ဖြတ်မှုဟာမိုင်းတင်းကျေးရွာအုပ်စုအတွင်းကရွာသား35ယောက်ကိုလက်နက်ကိုင်အဖွဲ့အစည်းတစ်ခုကတပ်သားစ်စုဆောင်ခဲ့တဲ့ဖြစ်စဉ်နဲ့ဆက်ဆက်မှုရှိကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘော့ကြောင်မဲ့စတဲ့ဒေသအတွင်းမှာ TNLA တအန်းပလောင် SSA တောင်ပိုင်းနဲ့မြောက်ပိုင်းစတဲ့အဖွဲ့တွေလှုပ်ရှားနေတာရှိနေပါတယ်။ပြုတ်နေဆက်ကိုတင်ပို့တဲ့ကျွဲနွားတင်ရင်တွေကိုမကြာခဏပစ်ခတ်တာမြို့ပေါ်မှာဘုံပေါက်ကွဲတာနဲ့ကြေးလက်ဒေသတွေမှာမြေမြုံပိုင်းပေါက်ကွဲတာတွေမကြာခဏဖြစ်လေရှိပြီးစတာတွေကြောင့်ထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်ဒေသခံပြည်သူတွေအနေနဲ့လုံခြုံမှုကင်းမဲ့နေတာကြောင့်ဒေသတွင်းစီးပွားရေးလုပ်ငန်းကိုပါထိခိုက်လာနေကြောင်းကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကပြောပါတယ
်လူမှုလုံခြုံရေးရကို2016ကဒီဘက်ကဆက်ပြီးတော့ဖြစ်တဲ့ပြည်သက်ခါကတော့အခုချိန်ထိအောင်လူစုကတော့ကိုယ်ရောစိတ်ရောလုံခြုံမှုရှိရတယ်ဘယ်လိုမှမဟုတ်ပါဘူးနော်။ဖုန်းကြီးလည်းဖုန်းကြီးအလိုက်ကျွန်တော်တို့ကိုယ်စားလှယ်လက်ကိုယ်စားလှယ်လူထုကိုချိုးရပါနော်။လုံခြုံမှုမရှိဘူး။တနက်ကန်ပေါင်းဆိုရှိနေတယ်။လူထုကတော့လုံငန်းတိုင်ငန်းတွေကလည်းပြည်ပေါ်ရွှေ့တာပါနော်။ပြည်ပေါ်ရွှေ့တဲ့လူငယ်လူရွယ်များစွာဆက်တည်ကြတယ်။ဒါကြောင့်အဲ့လိုလုပ်ကြတယ်။ပြီးတော့အထွတ်လုံငန်းရှင်တွေကလည်းဒီလိုပဲပြည်သက်ခါဖြစ်တဲ့ချိန်မှာတော့မင်းတို့လုံခြုံနေလို့မခံစားရတဲ့ဆိုရင်ဆောင်ပေတော့ကြောင်းတော့ရှိတယ်ရှိတဲ့လူတွေကလည်းလုံငန်းမပြည့်ချက်တဲ့နေဒီလိုလူတွေများရှိတော့ပါနော်ဒီဘက်ကအချိန်များတော့ကောင်းတဲ့ပုံစံမျိုးရှိရတယ
်စစ်မှန်တဲ့ငင်းကြဲရင်မရရင်လက်ရှိအခြေအနေတွေကိုပြောင်းလဲနိုင်မှာမဟုတ်ကြောင်းလဲသူကသုံးသပ်ပါတယ်
ဒီချမ်းမြောက်ရဲ့ပြည်တနာသရင်ခံကဒီမှာအင်းစင်းကြီးနဲ့ကျွန်တော်တို့တိုင်းသားအလုံးသဘောတူညာနေတဲ့နိုင်ငံရေးမျိုးကိုကျွန်တော်တို့စိတ်လေးအပြည့်ရှာနိုင်မယ်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရင်ငင်းချမ်းကြီးကပြောနေတာဦးဒီမျက်နှာတိုင်းလေအလုံးရှိနေတဲ့အချိန်မှာဒီငင်းချမ်းကြီးဆိုတာစကားတော့ပြောလို့လာတော့မှာအမေကလက်တွေ့မှာဆိုတော့အဲ့လောက်ကြီးမထိရောက်ပါဘူးနော်အဲနောက်တစ်ခုကဒီယောဂါကြီးပြီးမြောက်သွားဖို့ဆိုတာကျွန်တော်တို့အလုံးလက်ခံနိုင်တဲ့နိုင်ငံရေးစနစ်ကိုပြင်ပြောင်းလဲနိုင်ဖို့လိုရပါတော့နော်ကျတော့ဒီနေ့တိုင်းရဲ့ညီလာခံကနေရောလွတ်တော်ဆုံးနေတော့ဒါတွေကကျိုးသွားတာအမှန်တိုင်းဆိုလို့ရှိရင်ဒါကဒါပြီးမှပဲဒီလက်နက်ကန်ဒီပတ်ခတ်လေးကချုပ်ပြင်းနိုင်မယ်လို့ကျွန်တော်ကတုံ့တက်တာပေါ့နော
်ဒီလနှစ်ရက်နေ့ကလည်းကြောင်မဲမြို့နယ်အတွင်းပြည်တော်စုလမ်းမကြီးမှာကျွန်းနွားတင်ရင်ကိုပစ်ခတ်တာကြောင့်လူတစ်ယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့တယ်လို့သုံးရက်နေ့ကလည်းထပ်မံပစ်ခတ်တာရှိခဲ့ပါတယ်အော်တိုဘာလ20ရက်နေ့ကတော့လာရှိုးမြို့နယ်ခင်းင်းရွာကျောင်းထိုင်ဆရာတော်ကိုတနတ်သမားနှစ်ယောက်ကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အော်တိုဘာလ15ရက်နေ့ကလည်းလာရှိုးမြို့နယ်မန်ကောင်းကျေးရွာတကြီးဟာသူ့ရဲ့နေအိမ်မှာပဲတနတ်နဲ့ပြစ်တပ်ခံခဲ့ရပါတယ်ဒီကနေ့မှလည်းကြောင်မဲမြို့နယ်ဆယ်မိုင်အကွာပြည်တော်စုလမ်းမကြီးပေါ်မှာပြစ်ခတ်တာတွေရှိခဲ့ပေမဲ့ဒါဟာတမ်ရော်ရင်တန်းကလုံခြုံရေးအရာပြစ်ခတ်ရှင်းလင်းတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်
ရရှိမှာမြမယူရနှစ်သစ်တကြံကာလမှာတန်ကြက်နဲ့ဝေပံမိလို့ဖန်းခါတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြက်အဖွဲသားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေပံခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေပံမိလို့တက်ကြွသူတော်များများဖန်းခံကြတရားစွဲခံကြရပါတယ်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတက်ကိုအာမခံချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုအမေရိကန်သမ္မတကိုအရေးယူဖို့တရားဝင်စုံစမ်းနိုင်တော်မယ့်အကြောင်းသိကြရပါမယ်။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းမှုတွေတရားဝင်ဖြစ်ရေးအတွက်အမေရိကန်အောက်လွှတ်တော်မှပြီးခဲ့တဲ့ကြာသပတေးနေ့ကမဲခွဲတည်ပြုခဲ့ပါရယ်။အမေရိကန်သမိုင်းမှာတော့သမ္မတတအူးကိုအရေးယူနိုင်ရေးစုံစမ်းမှုတွေလုပ်တာဒါဟာစတုတ္ထမြောက်ဖြစ်ပါရယ်။သမရကိုအရေးယူနိုင်ရေးစုံစမ်းဖို့လွှတ်တော်မဲခွဲမှုဟာဘလောက်တက်ရောက်မှုရှိနိုင်မလဲဆိုတာ VOE သတင်းတောက်ဂျင်မဲလုံးရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်
။ Those in favor please say aye.
Aye.
Those
သမရထရန့်ကိုအရေးယူသင့်မသင့်စုံစမ်းစစ်ဆေးဖို့အောက်လွှတ်တော်မှာမဲခွဲနေကြတာပါ။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်တစ်အမတ်နန်စီပလိုစီဦးဆောင်ပြီးတော့သမရကိုအရေးယူနိုင်ဖို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်လာတာကြောင့်အမေရိကန်နိုင်ငံရေးဇက်ရှင်လည်းမြင်လာတယ်လို့ပြောရမှာပါ။သမ္မတထရန့်အနေနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တားဖြစ်သူတို့ကိုစုံစမ်းစစ်ဆေးဖို့သူ့အာဏာသုံးပြီးတော့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်အမတ်တွေကယူဆထားကြပါတယ်
။ We take an oath to protect and defend the constitution and that's what we cannot ignore and we
ခွဲစည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အတွက်ကျမတို့ကြမ်းတက်စွာကြိမ်းဆိုထားပါတယ်။ဒါကြောင့်လိုအပ်လာရင်သမ္မတကိုစုံစမ်းရမယ်ဆိုတာကိုကျမတို့နှစ်ယူရှုထားလို့မရပါဘူ
းသမ္မတအပေါ်ရည်ယူဖို့ကိစ္စအပေါ်အောက်လွှတ်တော်မှာရှိတဲ့ Republican အမတ်တွေကတော့တညီတဲ့ဆန့်ကျင်ကြပါတယ်2016ရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရခဲ့တာကိုပြန်ပြင်ဆင်ဖို့ Democratic ဘက်ကကြိုးပမ်းနေကြတယ်လို့ Republican ခေါင်းဆောင် Kevin McCarthy ကပြောပါတယ
် Democrats are trying to impeach the president because they are scared they cannot
ဒီလိုတွေဟာသမ္မတကိုမဲနဲ့အနိုင်မရနိုင်တာကိုစိုးရင်ကြောက်ရွံ့နေကြတော့သူကိုအပြစ်တင်အရေးယူဖို့ကြိုးပမ်းနေကြတာပါ။ဒါကျွန်တော်စကားမဟုတ်ပါဘူး။ဒီမိုကရက်ဘက်ကကျွန်တော်လှုပ်ဖို့ဂိုင်းဘက်တည်းရဲ့စကားပါ။သူတို့အနေနဲ့သမ္မတကိုအရေးယူဖို့၃ကြိမ်၃ကလှုပ်ခဲ့တာပါ
။သမ္မတထရန့်ကတော့ဒီမဲခွဲတဲ့လှုပ်ရက်ဟာသူ့ကိုယာယီကနေပြီးတော့ဖယ်ရှားဖို့သဲကြီးမဲကြီးတိုက်ခိုက်တဲ့လှုပ်ရက်တစ်ခုဖြစ်ပေမဲ့ဒီလှုပ်ရက်တွေဟာသူ့ကိုထိခိုက်စေမှာမဟုတ်ဘူးလို့ပဲပြောနေပါတယ်
။ I've had the Mueller witch hunt, the Russia witch hunt. I have witch hunts every week. I say, what's the witch
hunt? ဘူလာတော့ကလည်းနိုင်ငံရေးအော်လန်ဒီနဲ့တိမ်မဲကြီးတိုက်ခိုက်တာခံရပါတယ်။ရုရှားကိစ္စမှလည်းဒီလိုပါပဲ။အပတ်စဉ်လိုလိုကျွန်တော်တို့တိမ်မဲကြီးတိုက်ခိုက်နေကြတာပါ။ဒါပေမဲ့သူတို့ကမင်းနဲ့ကျွန်တော်တို့မနိုင်ပါဘူး။ရွေးကောက်ပွဲနဲ့အနိုင်မယူနိုင်ပါဘူး။ဒါကြောင့်ရှင်းနီဟောင်းတွေကိုသုံးပြီးကျွန်တော်တို့တိုက်ခိုက်နေတာပါ။တကယ်ကိုဆက်ဆုပ်စရာကောင်းတဲ့လူတွေပါ။
အခုအောက်လွှတ်တော်မဲခွဲမှုကတော့တမရပေါ်ရေးယူနိုင်ရေးလုပ်ငန်းရှေ့တိုးလာတဲ့သဘောဖြစ်တယ်လို့ AP သတင်းဌာနကဂျူလီယာပီစာပြောပါတယ
် This is about the rules that will govern what happens next
ရင်းတစ်ကပိတ်စစ်ဆေးခဲ့တာတွေကိုအများပြည်သူသိရှိနိုင်ဖို့နဲ့အများရှိစစ်ဆေးမှုတွေအတွက်ရှေ့ဘလို့ဆက်လုပ်သွားမယ်ဆိုတာဆုံးဖြတ်ချက်ချလိုက်တဲ့သဘောပါ
ဒါပေမဲ့လည်းအခုမဲခွဲတာဟာရေးယူနိုင်ရေးစုံစမ်းမှုတွေအတွက်ရည်ပါတဲ့ကဏ္ဍအသစ်ဖြစ်တယ်လို့ Brookings Institute ကဂျွန်ဟူဒက်ကပြောပါတယ်
Part of the reason for doing this is to transition the process to the next stage.
ဒီလိုမဲခွဲတဲ့တစ်စိတ်တစ်ပိုင်းအကြောင်းကတော့လာမယ့်စုံစမ်းမှုအဆင့်တွေမှာအများပြည်သူရှေ့ပိုလှုပ်လာနိုင်မှုပါ။တရားဝင်မှုယူပြီး Republican တွေအနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေပေါ်ဆန့်ကျင်ပြောဆိုတာတွေမလှုပ်လာနိုင်အောင်ချုံနိုင်ဖို့လည်းပါပါမယ်
။ Bipartisan Policy Center က John Fortier ကတော့ဒီစုံစမ်းစစ်ဆေးမှုတွေဟာအချိန်ကြာနိုင်တယ်လို့ယူဆပါတယ
်။ In the House of Representatives,probably going to take a couple of months we're really at the beginning of that period today
အလို့တော်မှာရင်လအတန်ငယ်ကြာသွားနိုင်ပါတယ်ဒီနေ့မှတကယ်စတယ်လို့ပြောရမှာပါအရေးယူဖို့အထက်လွှတ်တော်ရောက်ပြီဆိုရင်တော့နောက်ထပ်တစ်လနှစ်လအထိကြာနိုင်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ကပြောထားပါတယ်ဒါကြောင့်နောက်နှစ်ထဲအတော်ကြာတဲ့အထိရောက်သွားနိုင်ပါတယ
်တမရကိုအရေးယူဖို့အလို့တော်မှာမဲခွဲအတီဖြစ်မယ်ဆိုရင်တော့ဒါဟာတမရအနေနဲ့မမှန်မကန်လုပ်တယ်ဆိုတဲ့ဆွဆွဲချက်သဘောတက်ရောက်သွားပြီးတော့တမရကိုယာလူကနေပြီးတော့ဖယ်သိမ့်မသိမ့်ကတော့ဒီအထက်လွှတ်တော်မှာကြားနာဆုံးဖြတ်ယူရမှာဖြစ်ပါတယ်။တမရကိုဆွဲချက်တင်ရည်ယူနိုင်ဖို့စုံစမ်းစစ်ဆေးမှုအများပြည်သူရှေ့ကြားနာမှုတွေကိုတော့လာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောက်သတင်းလွှာသူယုံကြည်ရာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ VOA American တန်ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားဖုန်းဆက်သွယ်စကားပြောခဲ့ကြတဲ့အကြောင်းတွေကိုစိုးရိမ်ပြီးထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတင်ကြားခဲ့သူတယောက်ရဲ့ရှေ့နေကသူ့အမှုတဲ့အနေနဲ့ Republican အမတ်တွေရဲ့အမေးကိုစာရေးသားဖြေကြားဖို့ပြင်ဆင်နေတယ်လို့ပြောကြားလိုက်ပါတယ်။အဲ့ဒီသတင်းပေးတင်ကြားသူဘသူဘဝဖြစ်တယ်ဆိုတာထုတ်ဖော်ဖို့သမ္မတ Trump ကဒီနေ့ကနေနေတော့ထပ်ပြီးတော့ပြောကြားခဲ့ပါတယ်။ယူရက်နိုင်ငံမြို့တော်ဘက်ဒတ်မှာတော့အစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေဟာလမ်းတွေနဲ့အစိုးရရုံးတွေကိုပိတ်ဆို့ပြီးဒုတိယမြောက်နေ့အဖြစ်ဆက်ပြီးဆန္ဒပြနေကြပါတယ်။ဘက်ဒတ်မြို့ကပင်မလမ်းမကြီးတွေပေါ်မှာကွန်ကရစ်တုံးတွေချပြီးအတားအဆီးလုပ်တာတွေမော်တော်ကားတာယာတွေနဲ့တခြားသစ်သားနဲ့အပျက်စီးအပိုင်းစားတွေမီးရှို့တာတွေလုပ်ခဲ့တာကြောင့်ဒီကနေ့မနက်ပိုင်းကဘက်ဒတ်မြို့မှာရင်သွားလာပိတ်ဆို့သွားခဲ့ပါတယ်။ဆန္ဒပြတဲ့သူတွေထဲမှာကျောင်းသားတွေထောင်ချီပါဝင်တယ်လို့ဆရာဝန်အင်ဂျင်နီယာနဲ့ရှေ့နေဖွဲ့တွေကလည်းပါဝင်ဆန္ဒပြနေကြပါတယ်။အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တန်ယုံကိုအစွန်းရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနှင်းတဲ့အနှစ်40ပြည့်တဲ့ဒီနေ့မှာတော့အရင်အမေရိကန်တန်ယုံဟောင်းရှိခဲ့တဲ့နေရာမှာသဘောထားတက်မှသူတွေလူတို့စုဝေးပွဲလှုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာမိဂိုမျိုးတွေဖုံးထွန်းပြီးလေလုညဉ့်ညံ့မှုအလွန်ဆိုးနေတာကြောင့်လေကြောင်းခီးစဉ်တွေနှောက်နှေးကြောင်းကြမှုဖြစ်ခဲ့တယ်လို့ကျောင်းတွေကလည်းပိတ်ထားရပါတယ်။နယူးဒယ်လီမြို့ကအင်ဒရာဂန်ဒီနိုင်ငံကလေဆိပ်မှာဆိုရင်မိဂိုမျိုးတွေနဲ့ပိတ်နေတာကြောင့်လေရင်ပြေးလက်တွေကောင်းကောင်းမမြင်ရတဲ့အတွက်ခီးစဉ်ပြတ်တာရွှေဆိုင်တာတွေလေစိတ်ပြောင်းဆင်းရတာတွေအထိပါဖြစ်ခဲ့ပါတယ်။ဒါပြင်မော်တော်ကားတွေကထွက်တဲ့မိဂိုတွေကိုထိန်းချုပ်တဲ့အနေနဲ့ကိုပိုင်ကားတွေကို TSC အလှည့်ချနဲ့မောင်းနှင်ဖို့အာဏာပိုင်တွေကကန့်တက်လိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်း VOA ရဲ့နေ့စဉ် TV အစီအစဉ်ကို Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.